Welcome to the Voice of America in Burmese.
ဒီအောင်ခင်ဝိရညာညာဖြစ်ပါသည်ခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2023ခုနှစ်ဒီဇင်ဘာ23ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတူမီတာ1925 30မိနစ်နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကိုအကူအညီတွေမပို့နိုင်တာအစ္စရေးရဲ့ထိုးစစ်ပုံစံကြောင့်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်နယ်သာလန်ကယူကရိန်းကို F-16 တိုက်လေရင် 18 ဆင့်ပို့ဖို့စီစဉ်နေပါတယ်ပရီးမီးယားလိဘောလုံးပွဲစဉ်တွေမှာပထမဆုံးအမျိုးသမီးကွန်းလယ်တိုင်းရှိလာတော့မှာပါဒီသတင်းနဲ့အပါအဝင်တခြားသတင်းတွေကိုတော့ကိုရနိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ပြီးခဲ့တဲ့အောက်တိုဘာလကထိုင်းနိုင်ငံမှာစပြီးတွေ့ရှိခဲ့တဲ့ COVID-19 Omicron Virus JN1 မျိုးကွဲတစ်ဟာရှေ့လာမယ့်နှစ်ဆန်းပိုင်းမှာပို့ပြီးတော့ကူးစက်လာနိုင်တယ်လို့ထိုင်းကျန်းမာရေးထောင်ဝန်ရှိသူတွေကသတိပေးလာနေပြီးတော့အဲ့ဒီအတွက်ဘယ်လိုများဖြစ်စဉ်သိပါသလဲ
သူတို့ဘယ်လိုနေထိုင်သင့်လဲဆိုတော့ခုနကကျွန်တော်တို့ပြောသွားတဲ့ကာကွယ်မှုတွေကအဓိကတော့ mask ပေါ့နော် mask ကလေတော်တော်လေးကိုကာကွယ်မှုပေးရခြင်း 95% လောက်ကြီးကိုကာကွယ်နိုင်တယ် mask တက်ထားခြင်းနဲ့ mask မတက်မတက်ထားခြင်းကအတော်တော်လေးကွာပါတယ်နောက်ပြီးတော့
ထိုင်းနိုင်ငံဘန်ကောက်မြို့ကဒေါက်တာရီမွန်တန်ပြောသွားဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုသန်းစီစဉ်ဥတ္တမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ပါဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဒီဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကာဇာကမ်းမြောင်ကိုအစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်တဲ့ပုံစံကဆန္ဒမှုအကူအညီတွေပေးရတဲ့အတွက်ကြီးမားတဲ့အဟန္တာဖြစ်စေတဲ့တကယ်ပြဿနာအစစ်အမှန်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ
် The real problem is that the way Israel is conducting this offensive is creating massive
ကာဇာထဲမှာဆန္ဒမှုဆိုင်ရာအကူအညီတွေဖြန့်ဝေပေးနိုင်ရေးအတွက်အစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်တဲ့ပုံစံကအကြီးအကျယ်အဟန္တာဖြစ်နေစေပါတယ်အကူအညီတွေကိုထိရောက်စွာဖြန့်ဝေပေးနိုင်ရေးအတွက်ကိုဝန်တန်းတွေရဲ့ဘေးကင်းလုံခြုံမှုပစ္စည်းတွေကိုပို့ဆောင်ပေးနိုင်စွမ်းနဲ့နေ့တတူဝစီးပွားရေးလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်ရေးစတဲ့အခြေအနေတွေရှိနေဖို့လိုအပ်ပါတယ်လက်ရှိမှာအဲ့ဒီအခြေအနေတွေတခုမှရှိမနေပါဘူးလို့အတွင်းရေးမှူးချုပ်ကပြောသွားတာပါဒီဇင်ဘာလ22ရက်မနေ့ကတော့စစ်ဘေးသင့်ဂါဇာကမ်းမြောင်မှာအရေးပေါ်လိုအပ်နေတဲ့အကူအညီတွေချက်ချင်းပေးဖို့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲအတည်ပြုခဲ့ပါတယ်အခုဒီချိန်လုံခြုံရေးကောင်စီမှမဲခွဲကြတာကတော့အမေရိကန်ကအရင်တစ်ခေါက်တုန်းကလိုဗီဒီယိုအာဏာသုံးပယ်ချခဲ့တာမျိုးမရှိတဲ့အတွက်အတည်ပြုနိုင်ခဲ့တာပါဒါပေမဲ့အဖွဲ့ဝင် 15 နိုင်ငံပါတဲ့လုံခြုံရေးကောင်စီမှဂါဇာဒေသကိုဆန္ဒမှုအကူအညီပေးနိုင်ဖို့အပြည့်ရရေးအဆိုပြုချက်မူကြမ်းကိုစစ်ဆန်ညှိနှိုင်းမှုတွေရက်အတန်ကြာအခြေတင်လုပ်ခဲ့ကြရပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကလည်းဒီဆုံးဖြတ်ချက်ချနိုင်ဖို့ခက်ခက်ခဲခဲစူးစမ်းခဲ့ရတဲ့အကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံကို F-16 တိုက်လေရင် 18 ဆင့်ပို့ပေးဖို့စတင်ပြင်ဆင်နေပြီလို့နယ်သာလန်နိုင်ငံကဒီဇင်ဘာ22ရက်နေ့တောက်ကြနေ့ကကြေညာခဲ့ပါတယ်ယူကရိန်းအတွက်စီးရဲအကူအညီပေးတဲ့နေရာမှာအမေရိကန်လို F-16 တိုက်လေရင်တွေပေးပို့မဲ့ကိစ္စကအရေးပါဆုံးဆုံးဖြတ်ချက်ဖြစ်တယ်လို့ယာယီဝန်ကြီးချုပ်မဂရူတာကအိတ်လူမှုကွန်ရက်ပေါ်မှာရှင်းသားအတည်ပြုခဲ့တာဖြစ်ပါတယ်တိုက်လေရင်တွေယူကရိန်းကိုရောက်အောင်ဘယ်တော့ပို့ပေးမယ်ဆိုတာကိုတော့နယ်သာလန်ဝန်ကြီးချုပ်ကအချိန်အတိအကျမပြောပါဘူးရုရှားကျူးကျော်တိုက်နေတဲ့ယူကရိန်းကိုအစီအရာထောက်ပံ့တဲ့အနေနဲ့တိုက်လေရင်တွေပေးမယ်လို့နယ်သာလန်ကဩဂတ်စ်လတည်းကကတိပြုခဲ့တာဖြစ်ပြီးတော့ယူကရိန်းလေရင်မှုတွေကိုတနင်္လာပေးဖို့တချို့ကိုနိုဝင်ဘာမှာရူမေးနီးယားနိုင်ငံကိုပို့ပေးခဲ့ပါတယ်တိုက်လေရင်တွေဘလို့မောင်းနေရမယ်ဆိုတာကိုယူကရိန်းလေယာဉ်မှုတွေတင်နန်းတက်ပြီးရင်အမေရိကန်လို F-16 တိုက်လေရင်တွေယူကရိန်းကိုပို့ဆောင်ခွင့်ပြုမယ်လို့အမေရိကန်ကအတည်ပြုပြောပြီးတဲ့နောက်ဒန်မတ်နဲ့ဘယ်ဂျီယံနိုင်ငံတွေက F-16 တိုက်လေရင်တွေကူညီပေးမယ်လို့လည်းကတိပြုခဲ့ကြတာပါ။နော်ဝေးနိုင်ငံကလည်းတိုက်လေရင်တွေယူကရိန်းကိုပေးမယ်ဆိုပြီးတော့ကတိပြုထားပါတယ်။အမေရိကန်ဘက်ကအနောက်နိုင်ငံတွေရဲ့ယူကရိန်းကိုနောက်ထပ်စီးရအကူအညီပေးရမေးမရဖြစ်နေချိန်မှာနယ်သာလန်ကတိုက်လေရင်တွေကိုယူကရိန်းကိုအရောက်ပို့နိုင်အောင်ဖြစ်စင်နေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာအားဖြင့်ကိုဗစ်ကာကွယ်ဆေးသစ်မထွက်သေးသူတွေများနေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းကိုဗစ်ရောဂါကူးစက်သူများလာနိုင်တယ်လို့အမေရိကန်ရောဂါကူးစက်မှုကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ကသတိပေးလိုက်ပါတယ်။မိသားစုတွေ၊မိတ်ဆွေတွေစုဝေးဆုံတွေ့စားတောက်ကြလိမ့်ရှိတဲ့အခုလိုခရစ်စမတ်အားလိုက်ရကာလမှာ ကိုဗစ်ကာကွယ်ဆေးမထိုးသေးတဲ့သူတွေအများပြားရှိနေသေးတဲ့အပြင်လွယ်လွယ်ကူကူကူးစက်ပြန့်နှံ့နိုင်ပုံရတဲ့ပိုးတိကြောင့်ကိုဗစ်နဲ့ယောဂပြင်းထန်တဲ့တုပ်ကွေးလိုယောဂကုသတွေတိုးလာနိုင်တယ်လို့ကျန်းမာရေးအရာရှိတွေကသတိပေးပါတယ်ဒီနေ့ခရစ်မတ်အားလိုက်ရက်မှာမိသားစုတွေဆုံတွေ့နိုင်ဖို့ခီးသွားတဲ့လူဦးရေပိုများလာတဲ့အတွက်ယောဂဘိုကုဆက်တဲ့နှုံလည်းပိုများလာနိုင်ခြင်းရှိတယ်လို့ CDC ကဒေါက်တာမနီရှာပတဲလ်ကပြောပါတယ်။ Omicron အမျိုးအစားဖြစ်တဲ့ JN1 COVID ပိုးသစ်ကိုအမေရိကန်ပြည်ထောင်စုမှစက်တင်ဘာလကစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။အမေရိကန်မှာဒီဇင်ဘာ23ရက်နေ့အထိ COVID ဖြစ်သူတွေထဲမှာ JN1 COVID ကူးစက်သူ39ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိရှိလာလိမ့်မယ်လို့ CDC ကခန့်မှန်းထားပါတယ်။ JN1 COVID အမျိုးအစားသစ်ကိုဗစ်ကူးစက်မှုကို CDC ကအနေကစောင့်ကြည့်သုံးသပ်နေပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 1953ည5.25 kHz 1783ည5.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါရှင
်။ဗီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဒီတိမ်မှမကြခင်အချိန်အတွင်းကစားတော့မဲ့ Fulham နဲ့ Burnley တို့ရဲ့ Premier League ဘောလုံးပွဲမှာအမျိုးသမီးကွင်းလှယ်တိုင်းကိုပထမဆုံးအချိန်တွေ့မြင်ကြရတော့မှာပါ။အင်္ဂလိပ်ပရီးမီယာလိဂ်ပွဲတွေမှာပထမဆုံးအမျိုးသမီးကွင်းလှယ်တိုင်းအဖြစ် Rebecca Wells က Fulham နဲ့ Burnley ပွဲကိုကြီးကြပ်သွားမှာဖြစ်တယ်လို့ဒိုင်းအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ထက်ကကြေညာထားပါတယ်။ဒါကြောင့် Rebecca Wells ဟာနှစ်ပေါင်း30ရှိပြီဖြစ်တဲ့ Premier League ဘောလုံးပွဲသမိုင်းမှာတော့ပထမဆုံးအမျိုးသမီးကွင်းလှယ်ဒိုင်းလူကြီးအဖြစ်မှတ်တမ်းဝင်သွားမှာဖြစ်ပါတယ်။ Wells ဟာပြီးခဲ့တဲ့လကကစားခဲ့တဲ့ Fulham နဲ့ Manchester United ပွဲမှာလည်းပထမဆုံးအမျိုးသမီးအရန်ဒိုင်းလူကြီးအဖြစ်လုတ်ခဲ့ပါသေးတယ်။အသက်40ရှိပြီဖြစ်တဲ့ Wells ဟာပုံမှန်အားဖြင့်အမျိုးသမီးစူပါလိဂ်နဲ့ FA ဖလားဘောလုံးပွဲတွေမှာဒိုင်းလူကြီးလောက်တာဖြစ်တယ်လို့ပြီးခဲ့တဲ့ဇူလိုင်လကကျင်းပခဲ့တဲ့အမျိုးသမီးကမ္ဘာဖလားမှာဒိုင်းအဖြစ်ပါဝင်ခဲ့ပါတယ်။2022ခုနှစ်ကကာတာနိုင်ငံမှာကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာကွင်းလယ်နဲ့စစ်ကြတိုင်တွေကြီးကြပ်ဖို့အမျိုးသမီးတွေကိုပထမဆုံးအကြိမ်ခန့်ထားခဲ့တာဖြစ်ပါတယ်ခင်ဗျာ
။အခုလို Christmas ပွဲတော်အချိန်မှာ American သမ္မတကတော်တွေလုံနေကြအစင်လာတစ်ခုအတိုင်းသမ္မတကတော် Jill Biden Dr. Jill Biden ဟာသမ္မတ Joe Biden နဲ့အတူ Washington မြို့တော်မှာရှိတဲ့ကလေးစင်ုံကိုတောက်ကြနေကြကသွားရောက်အားပေးခဲ့ပါတယ်။ပြောစရာအချိန်မှာစင်ုံတက်နေရတဲ့ကလေးငယ်တွေကိုအပျော်ရည်မျှဝေကြတဲ့အစင်လာအတိုင်းသမ္မတကတော်က The Night Before Christmas ဆိုတဲ့ဂန်ဝင်ကလေးပုံမြင်စာအုပ်ကိုဖတ်ပြခဲ့ပါတယ်
။ But I heard him exclaim as he drove out of sight.Merry Christmas to all and to all a good night.
This is Christmas အချိန်ရောက်တိုင်း American သမ္မတကတော်တွေဟာကလေးစင်ုံကိုသွားပြီးတော့စင်ုံတက်နေကြတဲ့ကလေးတွေသူတို့ရဲ့မိသားစုတွေကိုတွေ့ဆုံအားပေးတဲ့အစဉ်လာကိုလွန်ခဲ့တဲ့81နှစ်ထဲကစလို့လှုပ်လာခဲ့ကြတာပါ။သမ္မတ Biden ကတော့2022ခုနှစ်ကစလို့ပြီးခဲ့တဲ့3နှစ်လုံးလက်ရှိတာဝန်ထမ်းနေတဲ့သမ္မတတယောက်အနေနဲ့သမ္မတကတော်နဲ့အတူစင်ုံလိုက်သွားပြီးတော့ကလေးတွေကိုအားပေးတယ်လို့စင်ုံဝန်ထမ်းတွေကလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုကိုစော်ဝင်လိုက်နဲ့ကျွန်တော်ရန်တိုင်းတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေဒီစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုည10:00နာရီထိ10:00နာရီခွဲထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ကိုဗစ်ရောဂါနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ကိုဗစ်ရောဂါဖြစ်စေတဲ့ Omicron virus မျိုးကွဲတဲ့ JN1 ကူးစက်မှု၈နှစ်စံပိုင်းမှာပိုများလာနိုင်တယ်လို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကသတိပေးနေကြပါတယ်။ဒါကြောင့်လူစုလူဝေးများတဲ့နေရာတွေအလုပ်ယုံတွေဆက်ယုံတွေမှာအလုပ်လုပ်ကြတဲ့မြန်မာပြည်သားတွေ JN1 COVID virus ကူးမခံရအောင်ဘာတွေလုပ်သင့်ပါသလဲ။ဘန်ကောက်မြို့ကနေမန်းညိုညိုလင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
COVID-19 Omicron virus မျိုးကွဲတစ်ခုဖြစ်တဲ့ JN1 အမျိုးအစားကူးစက်ခံရတဲ့သူကိုထိုင်းနိုင်ငံမှာပါတွေ့ရှိလာရပြီးဒီ JN1 Omicron မျိုးကွဲဟာလာမယ့်2024နှစ်စံပိုင်းမှာထိုင်းနိုင်ငံမှာကူးစက်မှုများလာမယ့် COVID အမျိုးအစားဖြစ်လာနိုင်တဲ့အကြောင်းထိုင်းသတင်းဌာနတွေကရေးသားပြောဆိုလာပါတယ်ပြီးခဲ့တဲ့အောက်တိုဘာလထဲမှာစတင်တွေ့ရှိခဲ့တဲ့ JN1 မျိုးကွဲကူးစက်ခံရသူကိုဗန်ကောက်မြို့ကမဟီရောတက္ကသိုလ်ရဲ့ရာမာတီပိုဒီဆေးရုံမှာတွေ့ရှိခဲ့တာပါ
ဒီ GN1 virus ကတော့လူတွေအတွက်တော့နာမည်အားဖြင့်တော့အသစ်ဖြစ်နေမှာပေါ့နော်ဒါပေမဲ့လည်းအဓိကတော့ Omicron ရဲ့မျိုးစိတ်ကွဲတစ်ခုဖြစ်တဲ့အတွက်ဒီ Omicron ကျွန်တော်တို့ဒီ COVID တုံးကဒီခံစားခဲ့ရတဲ့ symptom တွေအတိုင်းပဲဒီ flu ပေါ့နော်ဒီအေးမီနာစီတုပ်ကွေးဒီကနေစပြီးတော့ဒီရောဂါလက္ခဏာတွေနဲ့အကုန်ဆင်းနေပေါ့ဆိုတော့အဲ့ဒီဟာကဘလောက်ကြောက်စရာကောင်းလဲလို့ဆိုလို့ရှိရင်ဒါတွေကိုဒီစသတိခြင်းအခြေအနေတစ်ခုမှာကိုယ့်ကိုယ်ကိုအယုံဆုံးလေးလာဆန်းစစ်ဖို့လိုအပ်တဲ့ကိုဒီဒါ infected ဖြစ်နေပြီလားပေါ့ဖြစ်နေဆိုတဲ့အခါမှာအဲ world treat ဟိုဟာပေါ့ကောင်းကောင်းတာ treat မလုပ်ဘူးကုသမှုကိုမခံယူဆိုလို့ရှိရင်အဆုတ်ရောင်ရမ်းတာအဆုတ်မိဘရောင်တာစတဲ့ဒီအသက်ရှူအညောင်းနဲ့ဆိုင်တဲ့ယောဂါတွေထိကိုဖြစ်ပွားနိုင်တယ်အဲ့ဒီဖြစ်ပွားခဲ့တယ်ဆိုလို့ရှိရင်တော့ဒါကတော့ဒါဆိုရင်ရတဲ့အနေအထားတစ်ခုကိုရောက်သွားမှာပေါ့နော်အကယ်၍အဲ့လိုမဟုတ်ဘဲနဲ့ကနအူးစမာတွေကကိုယ့်ကိုတတိထားမယ်ကုသမှုခံယူမယ်ဆိုလို့ရှိရင်တော့ဒါဟိုဘယ်မှာ control လုပ်နိုင်တဲ့ပုံမှန်ဒီမျိုးစိတ်ကွဲတစ်ခုကိုကုသသလိုပဲကုသလို့ရပါတယ်ရှင်ဟုတ်
ဒီ virus မျိုးကွဲကလည်းကူးစက်မှုများနာကြောင်းလူအများစုနဲ့သွားလာလုပ်ကိုင်နေကြရသူတွေအနေနဲ့ကြိုတင်ကာကွယ်မှုတွေပြုလုပ်ဖို့ကတော့အရေးကြီးပါတယ်လို့ဆိုပါတယ
်။အဓိကကြမြန်မာပြည်သားတွေကကျွန်တော်ဒီနိုင်ငံဒီထိုင်းနိုင်ငံမှာဆိုလို့ရှိရင်သွားဆက်ယုံနေအလုပ်ယုံနေအများစုပေါ့နော်ဟိုကသူကအလုပ်လုပ်ကြရတယ်။နောက်ဒီနေထိုင်တဲ့အခါမှာလည်းသူကအုပ်စုလိုက်ပေါ့ဒီလိုမျိုးတန်းဟိုဟာတွေမှာ apartment တွေမှာနေကြရတယ်ဆိုလို့ရှိရင်သူတို့အနေနဲ့ကအရန် crowded ဖြစ်တယ်ရှင်ပြောမယ်ဆိုလို့ရှိရင်သူတို့ဘလို့နေထိုင်တဲ့လဲဆိုတော့ခုနကကျွန်တော်ပြောသွားတဲ့ကာကွယ်မှုတွေကအဓိကတော့ mask ပေါ့နော် mask ကလေတော်တော်လေးကိုကာကွယ်မှုပေးရခြင်း 95% လောက်ထိကိုကာကွယ်နိုင်တယ် mask တက်ထားခြင်းနဲ့ mask မတက်ထားခြင်းကအတော်တော်လေးကွာပါတယ်နောက်ပြီးတော့သုံးတဲ့ quality mask ပေါ့နော်ဆိုတော့ mask တော့ဖြစ်ပါရဲ့ဒါပေမဲ့ mask ဖြစ်ရင်ပြီးရောဆိုတာမျိုးတွေထက်တကယ်ပို့ပြီးတော့ဒီ standard quality ရှိရဲ့ virus တွေကိုလုတ်ပေးနိုင်တဲ့ဒီ mask မျိုးတွေကိုတက်တာပေါ့ဒါကတော့ပုံမှန် 7-11 လို့ပါတော့မှာဆိုဝယ်လို့ရပါတယ်အဲ့ဒီပုံမှန်ဒီ surgical mask ကောင်းကောင်းနေလေတက်တယ်ဆိုရင် safe ဖြစ်တယ်နောက်ပြီးတော့ကိုထိတွေ့ပြီးသွားပြီဆိုလို့ရှိရင် less safe ပါဒါပဲဆိုတော့ဒီဟာတွေကကိုကတစ်ခါလေကြာရင်ဒီလိုမျိုးတရားကချောင်းဆိုးလိုက်မှကူးတာမဟုတ်ဘူးဒီလိုမျိုးရှိနေတဲ့ပစ္စည်းရာဝတ္ထုတွေပေါ်မှာရှိနေမှာကိုကထိတွေ့မိရဲ့ပြီးတော့ကမသိမဲနဲ့ဒီလိုပုတ်မိတာမျိုးတွေကနေလေဖြစ်နိုင်တဲ့အတွက်အဓိကကတော့ mask တက်ပါ less safe ပါနောက်ကာကွယ်ဆေးထိုးဖို့လုံးဝမကြောက်ကြပါနဲ့ကာကွယ်ဆေးကိုတစ်ချိန်ထိုးပြီးလို့တတလုံးမကာကွယ်ပါဘူးတခါထိုးပြီးသွားလို့ရှိရင်အနည်းဆုံးတစ်နှစ်တစ်ချိန်ပုံမှန်လေးကာကွယ်ဆေးထိုးသွားမယ်ဆိုရင်ကိုယ့်ရဲ့ခန္ဓာကိုယ်ထဲမှာရှိနေတဲ့ဒီခုခံအားကတစားပို့ပို့ပြီးတော့တစ်နှစ်တန်နဲ့နှစ်နှစ်တန်သုံးနှစ်တန်ဆိုပို့ပို့ကောင်းလာတာဖြစ်တယ်ဆိုရတာဒီသုံးခုလေးကိုပဲအဓိကထားပြီးတော့လုပ်ပေးပါနောက်ကိုယ်နေမကောင်းဖြစ်နေရဆိုလို့ရှိရင်မိမိရဲ့ဘေးပတ်ဝန်းကျင်တွေကိုဘယ်လိုပြောရလဲနည်းနည်းလေး isolate ပေါ့နော်ဟိုဟာလေးနည်းနည်းတီးတန့်လေးခွဲခြားပြီးတော့နေလိုက်ပါအဲ့လိုမျိုးဆိုလို့ရှိရင်ဒါသူများကိုလည်းမပြန်သွားစေဘူးကိုကိုယ်တိုင်လည်းပို့ပြီးတော့အနားယူပြီးတော့အားဖြစ်လာစေပါရှင့်ဟုတ်ကဲ့
WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ GN1 ကိုအိန္ဒိယ၊တရုတ်၊ UK နဲ့ American ပြည်အောင်စုအပါအဝင်နိုင်ငံတော်တော်များများမှတွေ့လာရတဲ့အကြောင်းကူးစက်မှုမြန်ဆန်ပေမဲ့လက်ရှိထိုးနေကြတဲ့ကာကွယ်ဆေးတွေကထိရောက်မှုရှိတဲ့အကြောင်းနဲ့အခုဆောင်းကာလမှာကမ္ဘာအနှံ့ပိုပြီးကူးစက်မှုတွေရှိလာနိုင်တဲ့အကြောင်းသတိပေးပြောဆိုထားပါတယ်ရှင်။ကျွန်မညညလွင်ပါ
ထိုင်းနိုင်ငံဘန်ကောက်မြို့ကနေမညညလင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုသန်စီစဉ်ကိုထုတ်လွှင့်ပေးမှာပါရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့မြောက်ဖက်ဆန္ဒမိုင်ကျော်အကွာနမ်မတူမြစ်ပေါ်မှာတီဆောက်မဲ့နမ်မတူတီဘောရေကာတာစီမံကိန်းကသူတို့ရဲ့ဘဝနေထိုင်ရေးကိုထိခိုက်မှာဒေသခံတွေစိုးရိမ်နေကြတဲ့အကြောင်းကိုတော့ Frontier မြန်မာရဲ့ဒုသန်စီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
နောက်ထပ်မရွှေ့ချင်တော့ဘူးဒါပေမဲ့သူများကရွှေ့ခိုင်းရင်တော့ရွှေ့ရမှာပဲလေ
ဒီရှိကတာဆောက်လုပ်မှုတွေဆိုတာလေဒီကတာကနေရတဲ့ပတ်စံနဲ့စစ်ကောင်စီကစစ်ကောင်စီဝင်ဝင်ရတယ်ပေါ့နော်ဆိုတော့ဒီသူတို့ဒီရရတဲ့ပတ်စံနဲ့သူတို့ရဲ့ခြိဆန်းနေတနက်တည်းအတွက်ဝေဖို့အတွက်အစီအရတယ်ပေါ့နော်
ရှမ်းပြည်မြောက်ပိုင်းမှာဆောက်လုပ်မဲ့ရေကာတာစီမံကိန်းတွေကိုတက်ကြွလှုပ်ရှားသူတွေကကမ်ပိန်းတွေပြုလုပ်ပြီးဆန့်ကျင်နေခဲ့ကြတာကြားပါပြီဒါပေမဲ့ဆရာနာသိမ့်ပြီးတဲ့နောက်မှာတော့စီမံကိန်းတွေဟာပွင့်လင်းမြင်သာမှုပို့ပြီးတော့အနေလာပါတယ်။အဲ့ဒီကမှနံပါတ်2ရေကာတာစီမံကိန်းကလီလူရွာသားတွေကိုတိုက်ရိုက်ထိခိုက်စေမှာဖြစ်ပေမဲ့ရွာသားတွေကတော့သူတို့ရဲ့အနာဂတ်မှာဘာတွေဖြစ်လာမလဲဆိုတာကိုတိတိကျကျမသိရသေးပါဘူး။မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Foundation Hirondelle ကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရွှေပြည်မြေသတင်းဌာနက My Actor ကရေးသားထားပြီးလွေအင်းမီကဆက်လက်တင်ဆက်ပေးသွားမှာပါ ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ဒီမြစ်ကနာမည်အများပြားနဲ့လူသိများတဲ့မြစ်တစ်ခုဖြစ်ပြီးအများစုကတော့နမ်တူမြစ်လို့ခေါ်ကြပါတယ်ဒါပေမဲ့နမ်ဆန်မြို့နဲ့လီလူရွာကရွာသားတွေကတော့လီလူမြစ်လို့လည်းခေါ်ကြပါတယ်ဒီလူရွာဟာမြစ်ကနေ16မီတာကွာဝေးတဲ့နေရာမှာတည်ရှိပါတယ်။ဒါပေမဲ့ဒီနေရာလေးကမကြာခင်မှာဒီလွမ်းမိုးသွားတော့မယ့်နေရာတစ်ခုဖြစ်ပါတော့မယ်။ဘာကြောင့်လဲဆိုတော့ဒီဘောမျိုးမြောက်ဘက်20ကီလိုမီတာကွာမှာဆောက်လုပ်နေတဲ့ဒက်အား230မီကာဝေးရှိတဲ့ရေကာတာကြောင့်ပါ။မိုင်းအီရှက်ကွန်ဆလင်းရဲ့တဘာဝပတ်ဝန်းကျင်ထိခိုက်မှုအစီခံစားရအဲ့ဒီနမ်မတူရေကာတာကြောင့်စိုက်ပျိုးမြေ140ဟက်တာနဲ့လီလူတရာလုံးဒီနည်းမျိုးမှာဖြစ်ပါတယ်လီလူရွာဟာရမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့တောင်ပေါ်ရွာဖြစ်ပြီးလူဦးရေ300ကျော်နေထိုင်ကြပါတယ်ဒီရွာလေးဟာဘိုးဘေးဘီဘီလက်ထက်ကလေးကစိုက်ပျိုးရေးနဲ့အဓိကအသက်မွေးဝမ်းကြောင်းပြုတဲ့ရွာလေးဖြစ်ပါတယ်စဘာအများဆုံးစိုက်ပျိုးကြပြီးပြောင်းဖို့လဲစိုက်ပါတယ်တောင်ရရနာရချိန်မှာမိကနေငါးဖမ်းပြီးစားတောက်ကြပါတယ်လုံပုံရကအသက်90အရွယ်ရှိတဲ့လီလူရွာသားသူပါသူကဒီရွာလေးမှာပဲဒီပြင်းလာသူဖြစ်ဖြစ်သူမိသားစုကလေက3ဧကခွဲရှိပါတယ်
။အာသူခိုက်ခိုက်ရောခါရဲဟုတ်ခိုက်ခိုက်ရဲ့
ကျွန်တော်ကမရွှေ့ချင်ပါဘူး။အဲကျွန်တော်တို့ကဒီမှာဆက်ဆက်ရရပြည့်စုံနေပြီ။ဥစ္စာပစ္စည်းတွေလည်းရှိထားတယ်လေ။ကျွန်တော်တို့ရွှေ့ရင်ဒါတွေကမရှိတော့ဘူး။ကျွန်တော်တို့ဘာလောက်စားရတော့မလဲ။သူတို့ရောကြေးပေးတာတော့ဟုတ်ပါတယ်။ဒါပေမဲ့ကျွန်တော်တို့လုတ်ကင်စားတော့ဖို့ကမရှိတော့ဘူးလေ။ဒီရောကြေးတွေကချက်ချင်းဒီလေကွက်တွေခြံကွက်တွေလုတ်လို့မရဘူးလေ။ရွက်ကြေးကတနေ့ကျရင်ကုန်သွားမှာပဲလေ
။နမ်တူရေကာတာစီမံကိန်းကမူလကစီမံကိန်းအသေးတစ်ခုဖြစ်စီစဉ်ထားတာဖြစ်ပြီး2014ခုနှစ်မှာ National Current Energy Hydropower Company က100မီဂါဝတ်ရေကာတာဆောက်လုပ်ဖို့တည်ဆောက်လည်းပဲလွယ်ပြောင်းချင်းဆိုင်ရာသဘောတူညီချက်ရရှိခဲ့ပါတယ်။ NCEH ကဝပြည်သွေးစီးညီညွတ်ရေးတမတော် Utlu SA ပိုင်းကုမ္ပဏီတစ်ခုဖြစ်တယ်လို့ပြောဆိုနေကြတာပါ။စေတီဆောက်ကိုစတင်ပြင်ဆင်မှုတွေကိုတဘာဝပတ်ဝန်းကျင်ထိခိုက်စေမှုအစီရင်ခံစာ EIA မှထွက်ခင်တီမန်ကိန်းတရားဝင်လောက်ကန်ခွင့်မကြခင်2019ခုနှစ်ကလေးကပြုလုပ်နေတာဖြစ်တယ်လို့ Jan State Frontline Investment Monitor ရဲ့အစီရင်ခံစာရသိရပါတယ်။အဲ့ဒီလိုစီမံကိန်းကိုတိတ်တဆိတ်နဲ့ပြန်လည်လောက်ကန်လာရကနေ2022ခုနှစ်အေပီလ29ရက်နေ့မှာတော့ဒက်အား230မီဂါဝတ်ထုတ်ယူဖို့အတွက်စစ်ကောင်စီရဲ့ရစ်စစ်တဲ့အစီမံရေးဦးစီးဌာနနဲ့ကုမ္ပဏီတို့တရားဝင်လက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီအချိန်ကစလို့ကုမ္ပဏီကစောက်လုံရေးလုပ်ငန်းတွေကိုလင်းလင်းမြန်မြန်ပဲလှုပ်ဆောင်လာခဲ့တယ်လို့ဦးအိုင်မွန်ကဆိုပါတယ်
။တော်တော်များများပြီးပြီ။ဟိုရေကတာတော့မလှုပ်သေးဘူးတို့တို့ပေးအလှုပ်တွေကတော့တော်တော်များများအစဉ်တင်ထားပြီးမြင်နေရပိုင်းညာအလုံးလှုပ်ထားပြီးလိုင်ကူအဲ့ဒီရေလွဲပေါက်ပိုင်းညာတို့အလုံးအစီလောင်းထားနေလေ။ရေလွဲတဲ့အခါမှာတို့မပြိုအောင်ပေါ့။အဲ့အလုပ်တွေတော်တော်စားထားနေပြီလေပြီးတော့ကြောက်ပုံတွေလည်းမနေတော့ဒီရွာထက်တောင်ကျဲသွားပြီနည်းဒီကတာလောက်တော့မယ်ဆိုရင်လည်းသူကဘလောက်အချိန်မှမရှိတော့ဘူးတို့လောက်မယ်ဆိုရင်ဘလောက်မှမကြအောင်သူကအစဉ်တင်ချိထားကုန်ပြီကုန
်ရွာသားတွေဟာရေကာတာတိဆောက်နေရဘူးစောင့်ကြည့်နေရပြီးတို့တွေအတွက်ဘာတွေဖြစ်လာမလဲဆိုတာကအတိအကျမသိနေကြပါဘူးစီမံကိန်းရဲ့အစဉ်အလိုက်လဲဒေတာခန့်တွေနဲ့ညှင့်နှိုင်းတွေးဆမှုတွေကလည်းမလုပ်ပါဘူး2023ခုနှစ်တုန်းကတော့နေရာပြောင်းရွှေ့ဖို့အတွက်ကုမ္ပဏီနဲ့ရွာသားတွေအစီအဝေးတစ်ခုလုပ်ခဲ့ပူးပါတယ်။ဒါပေမဲ့သူတို့ဘယ်နေရာတွေကိုပြောင်းရွှေ့ရမလဲ။သူတို့မြေယာတွေ၊အိမ်တွေ၊ကောက်ပဲတီးနှံတွေအတွက်ဘယ်လိုရောကြီးတွေရမလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့သဘောတူညီမှုကမရသေးပါဘူး။သူတို့မှာပါဇက်နဲ့ပြောဆိုထားတဲ့ကတိကဝတ်တွေတော့ရရှိခဲ့တယ်လို့ဦးအိုင်မွန်ကဆိုပါတယ်
။ဒီစာပင်တီးပင်ကအစခံတဲ့ဝန်ထဲမှာရှိထားတဲ့ခရမ်းပင်ငရုတ်ပင်မထမ်းသူရင်အလုံးကောက်ရောက်ကြည့်ပြီးမှာပေါ့သူ့တန်ရတန်ကြည့်သူတို့ပြောတာဥမာလေကွက်ပြန်ဖို့နိုင်မဲ့နေရာရှိရင်လဲလက်ညှိုးထိုးပြပြန်ဖို့ပြီးမှာပေါ့
NCEH ကုမ္ပဏီရဲ့ဆောင်ရွက်မှုတွေဟာပွင့်လင်းမြင်သာမှုမရှိခြင်းနဲ့ဒေတာခံတွေရဲ့စိုးရိမ်မှုတွေကိုလည်းလိလိရှုထားတယ်လို့ပြီးခဲ့တဲ့မေလက SSFIM ကထုတ်ပြန်ထားတဲ့စီရင်ခံစာမှာဝေဖန်ထောက်ပြထားပါတယ်အဲ့ဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးမေးမြန်းဖို့ဒုအတန်က NCEH ကိုအကြိမ်ကြိမ်ဆက်တွဲခဲ့ပေမဲ့ ပြန်လဲပြေကြခြင်းမပြုပါဘူးတကယ်တော့နမ့်သူရေကာတာစီမံကိန်းကနမ့်သူချောင်းပေါ်မှာစောက်လုံးမဲ့ရေကာတာစီမံကိန်းကားခုတွေကခုဖြစ်ပါတယ်စီမံကိန်းကားခုထဲမှာရေရွာရေကာတာစီမံကိန်းတစ်ခုပဲအပြည့်တက်နိုင်ပါသေးတယ်အဲ့ဒီစီမံကိန်းတွေအားလုံးဟာပတ်ဝန်းကျင်နဲ့လူနေမှုပေါ်တွေမှာတည်ရောက်မှုတွေများစွာရှိမှာကိုတက်ကြွလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ် NCEHကတော့တဘာဝပတ်ဝန်းကျင်ထိခိုက်စေမှုအစီရင်ခံစာ EIA လို့ပို့မိုင်းအရှာကွန်ဆော့တင်းကိုနှစ်ထောင်ဆယ်ရှိခုနှစ်ကငါရန်ခဲ့ပါတယ် EIA ရဆိုရင်ဒီရေကာတာကြောင့်မြေအောက်ပိုင်းကဘာတွေကိုအနေအနည်းများရောက်ရှိမှုနည်းပါးချင်းရေလမ်းကြောင်းအရေတွေထိခိုက်ခြင်းဒီနေ့တက်ရှိများရှင်တန်ရန်ခက်ခဲခြင်းများပါရှိပါတယ်ဒါပေမဲ့ဒေတာခံတွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီကာတာရဲ့ဘေးကင်းလုံခြုံ get babe pinavi, me out wine it I do. Jita can not down joga, a suva bedu cago, daya can saya man lose to worry. The jane ma, ye got a salo de nia gale, dying darling a gine, the ansign no shiny de nia kibare. Dajang le, a kuni every laga, shangiga, a ye pet percy, sit don't put bubambi. Timan Gainwe, the Samugani Yetambo, Champi Dreshi, Nanga Yelenaka, Purine, Nanga Yepati Rigo, a print pizza, people tabare, Nam to me are Gagweja to mea perga, a take out the perpibare. Dro pergani, Timan Gainwe Yetambi, Nanga Chayan immune and moody, Pedabu, online campaignry, Lemmes to some gokanary, you lonely body. Lemmes gokamurigaro, Chow Tangjo, Kunatang Winching Kayanibi, select gokanese epidelo subare.
ไอ้สิแมงเก้งนี่ฮะสิตะกูเล่นแน่ไว้อยู่พุตด้วยทอดปั้นไปนี่อ่ะลูกอพ่อเยเปียวอีสุขุชิตูน้ำหมูสายกาสุไว้อติกากะรอเปียวชินน่ะกะรอละชีกะรอชะชะเหมี่ยวมาแลไตปวยดิปิ้นถันนี่แหละบ่เนาะดิมาแลตะพะมาตีดาขันนี่อ่ะแลโหอัตตลุดิจี้นี่ยะได้เฉินนี้မျိုးရှိရဲ့ပေါ့เนาะဒါပေမဲ့ဒီရဲ့ရှိကတာဆောက်လို့မှုတွေဆိုတာလည်းဒီရဲ့ကတာကနေရတဲ့ပတ်စံလေးစစ်ကောင်စီကစစ်ကောင်စီဝင်ဝင်ရတယ်ပေါ တော့ဒီရဲ့ရေကာတာဆောက်လုပ်မှုတွေအကြီးစားဖွံ့ဖြိုးရေးလုပ်ငန်းတွေကိုလည်းကျွန်တော်တို့အနေနဲ့မေ့လို့မရအောင်ပေါ့နော
်လက်တော့မှာတော့ကုမ္ပဏီကရောင်းရွှေ့ဖို့အတွက်ကိစ္စတိုင်းကိုတာဝန်ယူရေရှင်းလှုပ်ဆောင်ပေးမယ်လို့ပြောဆိုထားပေမဲ့ရွာသားတွေအနေနဲ့အပြေအဝမယုံကြည်ရကြသေးပါဘူးလုံပုံရတို့လိုအသက်ကြီးနေသူတွေအတွက်ကတော့ဒီလိုပြောင်းရွှေ့မှုတွေကအလွန်ဝမ်းနည်းနာကျင်ရပါတယ်သူကအရင်တုန်းကလည်းလီလူမြင့်ရဲ့တစ်ဖက်ကရွာမှာမွေးဖွားခဲ့တာပါတနည်းမပြည့်ခင်မှာပဲသူတို့ရွာမှာကားလန်းလာရောက်ဖောက်လုပ်ခဲ့တဲ့အတွက်ရွာကနေပြောင်းရွှေ့ပေးခဲ့ရပြီးအခုလက်ရှိရွာကိုရောက်လာတာပါသူအတွက်ကတခါပြန်လဲခြေချပြီးဖြစ်လို့ထမရွှေ့ချင်တော့ပါဘူး။ဒါပေမဲ့သူ့မှာရွေးချယ်เสียလဲရှိမနေပါဘူ
း။ခါရဲခါမခါခါရဲ
။ကျွန်တော်ကအရင်ရွာဟောင်းမှာလဲနေတယ်။အခုဒီရွာနဲ့ဆိုနှစ်နေရပြောင်းရပြီ။နောက်ထပ်မရွှေ့ချင်တော့ဘူး။ဒါပေမဲ့သူများကရွှေ့ခန့်ရင်တော့ရွှေ့ရမှာပဲလေ။မတတ်နိုင်ဘူး။သူများသဘောအတိုင်းပါပဲ။
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လင့်မယ်တို့တန် podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့တို့တန်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုတစ်ခါတော့ Democracy လူခွေနဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လင့်ပေးပါပါ။မြန်မာစစ်တပ်ပေါ်ယုံကြည်အားကိုးမှုဘာကြောင့်နည်းလာကြပါသလဲ။တိုင်းသားမဟာမိတ်တွေရဲ့2029စစ်စင်ရေးမှာစစ်တပ်ဘက်ကဘာကြောင့်ရှုံးနေတာပါလဲဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာအမေရိကန်စစ်တပ်ကအငြိမ်းစားဒုဗိုလ်မှူးကြီးဒေါ်မီမီဝင်းဘက်ကိုဥတမောင်တန်းကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီလမ်းကြောင်းကိုရှောက်မယ်ဆိုရင်လိုက်ရောညီထွေတဲ့ institution တွေရှိရမှာပါဒီတော့စစ်တပ်အဖွဲ့အစည်းကလည်းဒီထက်မှပါတဲ့တစ်ခုဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာစစ်တပ်နဲ့အဖွဲ့အစည်းရေးရာအကြက်တဲဖြစ်ပါတယ်။ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒုတိယပုဂ္ဂိုလ်ကြီးပမောက္ခဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်။မင်္ဂလာပါဆရာမခင်ဗျာ
မင်္ဂလာပါရှင် ကျွန်မ ဒုတိယဗိုလ်မှူးကြီး အငိမ့်စားတော့ဖြစ်သွားပါပြီ လို့ ပြောချင်ပါရယ် Now ကျွန်မ မစခင်ပေါ့နော် ကျွန်မ disclaimer လေးတစ်ခုပြောချင်ပါရယ် ကျွန်မ အခုဒီနေ့ပြောသွားတဲ့ အစသုံးသက်ချက်တရားပေါ့နော် ကျွန်မ ပုဂ္ဂိုလ်တရားအနေနဲ့ပြောတာပါ ဟိုဘယ်အခွက်ကိုမှ
ကိုစားပြုပြီးတော့ပြောတာမှဟုတ်ပါဘူးလို့ပြောချင်ပါတယ်ဟုတ်ကဲ့ခင်ဗျာဆရာမဟုတ်ကဲ့အဖွင့်ကာလလို့ပြောရမှာပေါ့နော်ဦးသိန်းစိန်လက်ထက်မှာလည်းဆရာမညီမစစ်တပ်နဲ့အလုပ်နည်းနည်းပါးပါးလုပ်ခဲ့ဘူးတာလေးတွေလည်းရှိပါတယ်ဒီတော့ညီမစစ်တပ်ဟာအဖွဲ့စည်းပိုင်းနဲ့ကျင့်သုံးပိုင်းအရာအကြက်တဲတဲကိုရောက်နေသလားဒါမှမဟုတ်ရင်သူတို့ကစစ်တပ်ဆိုတဲ့အဖွဲ့စည်းကိုဟုတ်
2020 And I believe you're an officer, the promotion,
ဒီလိုဖြစ်သွားတယ်လို့ဆရာမထင်ပါတယ်။ဟုတ်ကဲ့
Aku solusinya mah leadership, no highest of leadership. Adi niang lain tu, di bojoji di alam. Turu anam ye itu, di setak itu tungcha. So setak ye mission a piangwari. Setak ye mission a turu anam tembo itu. Wone di yang itu lulu gua kagwe mau mahuku, itu you know canggih gua kagwe mau mahudo. အဲ့ဒါသူတို့ပြောဒါပေမဲ့စာရေးထားတာတော့ဒီမစ်ရှင်တွေကတော့အဲ့စာအုပ်ထဲမှာတော့ရှိတယ်အဲတကယ်စစ်တပ်ဖြစ်တဲ့နဲ့ဒါပေမဲ့တကယ်ပရက်တစ်လုပ်တဲ့အခါမှာတကယ်ဟိုလိုက်လုပ်တဲ့အခါမှာအဲ့ဒီဥစ္စာမဟုတ်ဘူးဆိုတော့လူတွေကလည်းဝင်တာစစ်တပ်ထဲဝင်လို့ရှင်ကိုနိုင်ငံကိုကာကွယ်ဖို့ပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်လာတယ်တကယ်လုပ်တဲ့အခါမှာအဲ့ဒါနဲ့မဟုတ
ချစ်ခင်ကြပါတယ်နော်ယုံကြည်မှုလည်းတချို့ကတော်တော်လေးရှိနေကြတာလည်းတွေ့ရတယ်ဆိုတော့တို့တော့လည်းတစ်ဖက်မှာကြတော့တယ်ဒီလိုတော့သွားလို့မရဘူးနော်အခုချိန်နေရပြောင်းရမယ့်ချိန်နေဖြစ်နေပြီလို့လည်းမြင်ရတာလည်းရှိတယ်ဆိုတော့ဒီအဖြစ်ကနေဘလို့များပြန်ပြီးထွက်နိုင်ပါမလဲကျမဟုတ်က
ဲ့တချို့ယုံကြည်မှုအဲ့လိုရှိတယ်ဆိုတဲ့ဥစ္စာစစ်တပ်ကိုချစ်တယ်စစ်တပ်ကဟိုလုံရမှန်တယ်ဆိုတဲ့ဥစ္စာယုံကြည်မှုကဒါတော့အနည်းတဲ့လူများဖြစ်တယ်လူတွေဖြစ်တယ်အခုချိန်မှာကျမ interview လုပ်လိုက်တဲ့အခါမှာ9ယောက်တည်းက10ယောက်တည်းက9ယောက်ကလုံးဝသဘောမတူဘူးဘာတွေလုပ်နေလဲဆိုတာသူတို့လုပ်နေတယ်ဆိုတာလေဆိုတော့အဲကြောင့်မလို့လေအဲ you know ပြန်ပြီးတော့ဒီ reform လုပ်ရမယ်ကျမတို့က security sector reform ဆိုတဲ့ဥစ္စာအရန်လုပ်ရတယ်Oh, but the value တွေကိုပြန်ပြောင်းရမယ်။နောက် leadership လည်းပြောင်းပြီးဘာလို့ဆိုတော့ဒီ value တွေအခုမဟုတ်တဲ့ value တွေလုံးလုံးလောက်ခံနေစဉ်းစားမှုတွေကအပေါ်ကနေပြီးတော့လှုပ်ထားတာ။ leader တွေကလှုပ်ထားလို့နော်အုပ်ချုပ်သူတွေကလှုပ်ထားလို့ဆိုတော့ဒီအုပ်ချုပ်အဲ့လူတွေကိုဘယ်လိုမှရှေ့သွားပြီးတော့ထားလို့မရတော့ဘူး။သူတို့ဖျက်ဆီးလိုက်တာ။သူတို့ကကျွန်မအမြဲတမ်းပြောတယ်။သူတို့ကမြောင်မှိုင်းနဲ့အတူတူကသူတို့တွေကစစ်သူတို့ရဲ့စစ်တပ်ကိုတက်မတော်ကိုလက်ရင်းကျိုးဆွဲပေးလိုက်ပြီးတော့လွတ်လိုက်တာဒီဖွဲ့ဒီတခါမှာဆိုတော့အဲ့ကြောင့်မလို့စစ်တပ်ကအခုလောက်ဒီအရန်ပြိုကွဲတာနောက်ပြည်သူလူတွေရဲ့ယုံကြည်မှုလည်းမရှိတော့ဘူးဆိုပြည်သူလူတို့စစ်တပ်တကူကပြည်သူလူတို့ယုံကြည်မှုမရှိလို့ရှင်ဘယ်လိုမှရက်တီဖို့တိတ်မလွယ
်ဟုတ်ပါတယ်ဆရာမအခုနောက်ဆုံးမေးခွန်းပါဆရာမနော်အာဆီယံကလည်းပြည်သူဆွေးနွေးကိုပြောထားတယ်နော်နောက်မြန်မာနိုင်ငံရဲ့အဓိကဖြစ်နေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာနောက်ပြီးလူခွင့်ရေးလွတ်လပ်ခွင့်တွေလည်းဆိုင်တဲ့ပြဿနာကြီးဖြစ်နေတယ်နောက်ပြီးတော့စစ်တပ်ကနိုင်ငံရေးလှုပ်ချင်တဲ့အာဏာနိုင်ငံရေးထဲမှာပါနေတဲ့ပြဿနာလည်းရှိဒီလိုအခြေအနေတွေထဲမှာနော်ဆရာမခုနပြောလို့ခေါင်းဆောင်မှုလည်းနောက်တက်လာတဲ့ခေါင်းဆောင်တွေကပြောင်းရမယ်ပေါ့နော်ဆိုတော့အရေးကြီးဆုံးခြေလှမ်းတွေကိုလက်မယ်ဆိုရင်ဘလို့ခြေလှမ်းမျိုးတွေကိုနောက်တက်လာတဲ့ခေါင်းဆောင်ကနိုင်ငံရေးဘာထက်စဉ်းစားရင်ဘလို့ခြေလှမ်းမျိုးတွေလှမ်းတင်တယ်လို့ဆက်မှတင်ပါတယ်
ဝက် number 1ကပထမဆုံးကဒီစစ်တပ်ကဘယ်လိုမှဗာလဲ politics နော်နိုင်ငံရေးနဲ့ဒီ party politics လို့မျိုးပေါ့နော်ပတ်သက်ပြီးတော့ဘယ်တော့မှလို့မရဘူးလောက်တာနဲ့ပြည်သူကိုပြည်သူလူလူရဲ့ support နော်တစ်ဖက်ကနှစ်ဖက်နဲ့အဲ့လိုမျိုးတွေပဲလိုက်ပြီးတော့အဲ့ဒါဖြစ်တော့အဲ့လိုမျိုးယုံကြည်မှုတွေသူတို့ရဲ့ဟိုနည်းနည်းကြကုန်ပြီဆိုတော့ကြောက်မလို့ပထမဆုံး number 1ကတော့စစ်တပ်ကဒီနိုင်ငံရေးထဲမှာပါလို့မရဘူးဒါ number 1ပဲပြီးလည်းပြောကျွန်မခုနပြောအကျင့်စာရိတ်တာပေါ့နော်အဲစစ်တပ်စစ်တပ်ကိုအုပ်ချုပ်မယ်ဆိုလို့ရှိရင်ဒီစီဥစ္စာတွေကိုတိတ်ပြီးတော့မက်နေလို့ရှိလို့ရှင်အဲ့ဒီဥစ္စာအတွက်ကအဆင်မပြေဘူးအဲ့ဒါအဆင်ပြေမှာမဟုတ်သူတို့ရဲ့ effectiveness ပေါ့နော် leadership effectiveness ကပျောက်တော့ပျောက်လေဆိုတော့ဒီဥစ္စာကြီးပါလားကျမတို့မြန်မာနိုင်ငံမှာလည်းပြန်ကြည့်လိုက်လို့ရှင်လူတွေကဘာကြောင့်ဗိုလ်ချုပ်အောင်ဆောင်လေးစားတာလဲသူမှ uniform လေးတစ်ခုနဲ့ you know လူတွေအများအားပြောတယ်ဟိုနည်းပဲပြုတ်နဲ့အဲ့ဝင်နံပြားလေးစားချင်တယ်အဲ့လောက်လောက်ပဲသူရှိအဲ့ကြောင့်မလို့လူတွေကသူ့ကိုဟိုဗါလေရိုသေလေးစားတယ်အဲ့ဒီဥစ္စာမြန်မာနိုင်ငံနေမဟုတ်တခြားနေရာမှာလည်းအဲ့ဒီဥစ္စာ leadership principle တခုပဲနော်ဆိုတော့ကိုယ်မှာ credibility မရှိဘူးကိုယ်မှာဗါလေဒီဤသူတွေရဲ့တခြားလူတွေယုံကြည်မှုမရှိဘူးဆိုလို့ရှင်ဒီလူ lead လုပ်ရတာမလွယ်ဘူး effective လည်းမဖြစ်ဘူးဆိုတော့အဲ့ leadership နဲ့ပတ်သက်ပြီးတော့ပို့ပြီးတော့မှန်မှန်ကန်ကန်လုပ်ရမယ်
โอเคโอเคဆရာမကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင
်โอเคတပ်ပရော PP တတ်တာဖြစ်ရင်းနဲ့ပတ်သက်ပြီးစဉ်းစားမယ့်ချက်လက်တွေကိုရှင်းလင်းတင်ပြသွားသူကတော့ အငိမ့်စားဒုတိယဘုံမူကြီးပေါမောက်ခတော်မိမိဝင်းဘဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဒီဘွယ်စီလူခွေနဲ့ခဲ့ပြိုင်ကွာအစီအစဉ်ကိုဦးတမောင်သားကဆွေးနွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။ VOA American တန်ကနေ December 23ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line meter 1925 30 minute နဲ့ line meter 190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတခါတော့အာရှစီဝါရေးစီစဉ်ကိုထုတ်အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒေတာရင်းလုံခြုံရေးအခြေအနေတွေကြောင့်ဂျပန်ဟာ2024ခုနှစ်အတွက်ဒီကာကွယ်ရေးအသုံးစရိတ်ကိုတိုးမြင့်လိုက်ပါတယ်။မြောက်ကိုရီးယားကတော့တိုက်ချင်းပစ်ဒုံးတွေကိုထပ်မံစမ်းသပ်လိုက်သလိုရန်စလာရဲ့နျူကလ িয়ার လက်နက်သုံးမယ်လို့ထပ်မံချင်းချောက်လိုက်ပါတယ်။ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အရေးဟာကမ္ဘာငြိမ်းချမ်းရေးရဲ့အဓိကပြဿနာတစ်ခုဖြစ်လာနေပါတယ်။ကိုဇော်မိုးကျော်ကအစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဂျပန်အစိုးရအဖွဲ့ဟာဒီဇင်ဘာလ22ရက်နေ့ကလာမယ့်2024ခုနှစ်အတွက်ကာကွယ်ရေးအသုံးစရိတ်ကို 16.5 ဂိုင်လို့တိုးမြင့်လိုက်ပြီးအမေရိကန်ဒေါ်လာ56ဘီလီယံနီးပါးကိုအတည်ပြုလိုက်ပါတယ်။ပတ်ဝန်းကျင်ရဲ့လုံခြုံရေးအခြေအနေဟာဒုတိယကမ္ဘာစစ်နောက်ပိုင်းအပြင်းထန်ဆုံးနဲ့အရှုပ်ထွေးဆုံးအခြေအနေဖြစ်တယ်လို့လည်းဆိုပါတယ်။အဓိကပြဿနာတွေကတော့အင်အားကြီးလာနေတဲ့တရုတ်နဲ့တောင်တရုတ်ပင်လယ်ပြင်နဲ့ထိုင်ဝမ်အရေးဒါအပြင်ရုရှားနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုတွေကအဓိကဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့တုန်းကမြောက်ကိုရီးယားကဘလတ်စတစ်မစ်ဆိုင်တိုက်ချင်းပစ်ပယ်ရင်မစ်ဆိုင်ဒုံးတွေထပ်မံစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကတော့အဲ့ဒီနေ့မှာပဲရှုံချခဲ့ပါတယ်
။ဝန်ထမ်းဆိုရီမဆာကူဘန်北朝鮮は弾道ミサイルを発射いたしました。そして今日の
マニニャロンがミャオコリアがボラスティックペディンタミサイル3機を散弾ぴっ抜けばれ。だあ便対戦ぴボラスティックペディンミサイル3 ICBM級3機を撤満ぴっ抜けばれ。だあクラドマカ論員官司送別借を超放やじゃてろ。データ庭地念員ね念念員をれ清朝や要ばれ。だじゃディケースをあ便探衝ちゃばれ。
မီဆိုင်ဒုံးတွေပစ်လွတ်တာကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်နဲ့သူ့ရဲ့သမီးကင်ဂျွေတို့ချီးရှုခဲ့ပါတယ်။မြောက်ကိုရီးယားကိုရန်စလာရင်လက်တွန့်နေမှာမဟုတ်ဘဲနျူကလ িয়ার လက်နက်နဲ့တုံ့ပြန်သွားမယ်လို့တပ်ဖွဲ့တွေနဲ့တွေ့ဆုံစဉ်ကင်ဂျွန်အွန်ကပြောကြားခဲ့တယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာနကဒီဇင်ဘာလ22ရက်နေ့မှာထုတ်ပြန်ပါတယ်။
평화와안정의파괴자미제와그특동주부들에게심대한충격
을주었습니다.미국고리아강성김정은피가된셉템버라러시아고도와역해비터마라푸틴의뜻송진미국고리아마루앗니데동니스닛딘의조루니빈냐리고꾸니빼떠매로러시아터마라가그리뷰게바레.미국고리아하디어셈미니빈냐리야시도와인고반조루룻딘나이마피피တာဝေးပစ်ဒုံးတွေကိုပုံမိုထိရောက်အောင်ပစ်လာနိုင်မှာကိုနိုင်ငံတကာကျွမ်းကျင်သူတွေကစိုးရိမ်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတည်းတုန်းကတော့မြောက်ကိုရီးယားဟာမယ်လိယုံဂျိုရုကိုကမ္ဘာပတ်လမ်းကြောင်းအတွင်းအောင်မြင်စွာလွှတ်တင်နိုင်ခဲ့တယ်လို့ကြေညာခဲ့ပါတယ်။အခုလိုအခြေအနေတွေမှာကမ္ဘာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်နောက်ထပ်စိုးရိမ်စရာဖြစ်လာနေတဲ့ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်အရေးတွေဟာလည်းတင်းမာမှုတွေတိုးလာနေပါတယ်။သူတို့ဖြစ်တော့တရုတ်ထိုင်ဝမ်ရေကောက်ပွင့်နဲ့ဖိလစ်ပိုင်ရေပိုင်နဲ့ကိစ္စတွေဖြစ်ပါတယ်တရုတ်ဟာစီးပွားရေးအင်အားကြီးလာနေပြီးနေမြေနဲ့ဩဇာလွှမ်းမိုးမှုတွေချက်ထွင်လာသလိုစီးရေးစီးပွားရေးနယ်ပယ်တွေကိုပါချက်ထွင်လာပါတယ်ဒါကြောင့်အမေရိကန်ဥဆောင်တဲ့အနောက်တိုင်းမဟာမိတ်တွေနဲ့တရုတ်အကြားပြိုင်ဆိုင်မှုတွေလည်းတိုးလာနေပါတယ်ဒီလိုအခြေအနေတွေအောက်မှာထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့ကိစ္စတွေဟာလက်တလောပြဿနာတွေဖြစ်လာနေပါတယ်။တရုတ်ဟာသူ့ရဲ့စီးရေးတန်တမာရေးနဲ့စီးပွားရေးအင်အားတွေကိုအသုံးပြုပြီးထိုင်ဝမ်မှာလက်ရှိအာဏာရတိုးတက်သောဒီမိုကရက်ပါတီ DPP ပါတီနာမည်ဇန်နဝါရီလရွေးကောက်ပွဲမှာအနိုင်မရအောင်ကြိုးပမ်းလိမ့်မယ်လို့အကဲခတ်တွေကဆိုပါတယ်။လက်ရှိ DPP ပါတီဟာထိုင်ဝမ်ကိုတိကျလွတ်လပ်တဲ့နေမြေအဖြစ်လိုလားပါတယ်။အမေရိကန်ကလည်းထောက်ခံအားပေးပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုလက်နက်မယောင်းဖို့အမေရိကန်ကိုတတိပေးထားပါတယ် ထိုင်ဝမ်မှာ DPP အနိုင်ရခဲ့ရင်တရုတ်နဲ့တင်းမာမှုတွေဆက်လက်မြင့်တက်လာနိုင်တယ်လို့ခန့်မှန်းပြောဆိုနေကြပါတယ်အခုလိုအချိန်မှာပဲအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်နဲ့တရုတ်အကြားထိတိုက်တိုးမှုတွေမြင့်တက်လာနေပါတယ်စကာပိုရော့ဂျွန်းနဲ့ Second Thomas Shuel ဂျွန်းနဲ့အနီးတရုတ်ကမ်းခြေဆောင်တင်းမောတွေနဲ့ဖိလစ်ပိုင်တင်းမောတွေတိုက်ပွဲမှုဖြစ်တဲ့အခြေရှိခဲ့ပါတယ်ဒီဇင်ဘာလ22ရက်နေ့တုန်းကတော့ဒီအခြေအနေတွေကိုစိုးရိမ်တယ်လို့ဖိလစ်ပိုင်သမ္မတမာကို့စ်ဂျူနီယာကပြောဆိုခဲ့ပါတယ
် The recent incidents involving no less than our AFP chief of staff is worrisome. Yes.
ရန်စမှုတွေအကြိမ်ကြိမ်ရှိခဲ့ပေမဲ့ဖိလစ်ပိုင်တပ်မတော်အနေနဲ့တည်တည်ငြိမ်ငြိမ်ပဲတုံ့ပြန်ခဲ့ပြီးနိုင်ငံတကာဥပဒေတွေနဲ့အညီပဲဖြည့်ရှင်းဆောင်ရွက်ခဲ့ပါတယ်လို့ဖိလစ်ပိုင်သမ္မတကပြောဆိုသွားတာပါ တရုတ်ဘက်ကလည်းဖိလစ်ပိုင်ကရန်စတယ်လို့ဆွဆွဲပြီးဖိလစ်ပိုင်အနေနဲ့သတိထားဆောင်ရွက်ပါလို့ပြောဆိုပါတယ်ဖိလစ်ပိုင်နဲ့အမေရိကန်ဟာစီးရေးမဟာမိတ်စာချုပ်ချုပ်ဆိုထားတဲ့အတွက်ဖိလစ်ပိုင်ကိုနိုင်ငံတနိုင်ငံကတိုက်ခိုက်လာခြင်းအမေရိကန်ကဖိလစ်ပိုင်ဘက်ကကူရမှာဖြစ်ပါတယ်အာရှဒေသအတွင်းတရုတ်ထိုင်ဝမ်တောင်တရုတ်ပင်လယ်ပြင်အရေးကတစ်ခုမြောက်ကိုရီးယားတောင်ကိုရီးယားဂျပန်ပြဿနာကတစ်ခုတရုတ်ဂျပန်ရုရှားနယ်မြေပိုင်ဆိုင်မှုပြဿနာကတစ်ခုစားတဲ့အရေးအကြောင်းတွေကြောင့်စီးရေးနဲ့လုံခြုံရေးဆိုင်ရာတင်းမာမှုတွေထိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်အာရှနိုင်ငံရေးအစီအစဉ်ကိုကိုဦးဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ဆက်တွဲပဋိပက္ခတွေပါဝင်73စီဝင်မရတာကြောင့်မိုးစဘာမရိပ်သိမ်းနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါတယ်ရခိုင်ပြည်နယ်ကတော့ကုန်းချောင်းရရေလန်းကပါသွာလာခွင့်ပိတ်ထားလို့ကုန်းစည်စီးစစ်မှုရပ်တန့်နေပါတယ်ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တီးနှံတွေဈေးအတက်ကျဘလို့ရှိပါသလဲလေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစက်ညီချစ်သူများရှင်လင်းချင်းမြင်ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်တဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြန်မာနိုင်ငံမှာဆက်အနာသိမ်းမှုနောက်ဆက်တွဲပြိပခတွေအပါအဝင်73စီဝယ်မရတာကြောင့်ဝဇဘာမရိပ်သိမ်းနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်ဆိုတဲ့သတင်းနဲ့စကြင်ပါတယ်တိုက်ပွဲတွေဖြစ်ပွားပြီးနယ်မြေအေးချမ်းမှုမရှိတဲ့ဒေသတွေမှာဝဇမားရိတ်သိမ်းမှုလှုပ်ဆောင်ဖို့အခက်အခဲတွေရှိနေတယ်လို့73စီစဲအစမတန်မြင့်တက်ပြီးဝယ်ယူရခက်တဲ့ပြဿနာတွေကိုပါတောင်သူတွေရင်ဆိုင်နေရတာဖြစ်ပါတယ်73စီလိုနေရာဒေသအများစုမှာအကန့်အသတ်နဲ့ဝယ်ယူနေရပြီးစီစင်းတို့အစမတန်မြင့်တက်လို့ရိုက်ရွှေဆက်ငှားရမ်းကတရေကကျန်နှသိန်းအထက်မှာပေါက်ဈေးရှိနေတယ်လို့မန္တလေးမြို့ကတောင်သူတို့ကပြောပါတယ်အရင်ကရိုက်ရွှေဆက်ငှားရမ်းကနှုံးထားကနေရာဒေသအလိုက်တရေကကိုတသိန်းကနေတသိန်း3000ကျပ်အထိသာအများဆုံးရှိပြီးလက်ရှိမှာတော့တသိန်း8000ကနေ2000ကျပ်လောက်အထိမြင့်တက်သွားတယ်လို့ဆိုပါရယ်ရိုက်ရွှေဆက်ပိုင်ရှင်တွေဘက်ကလည်းဒီဇယ်တစ်ပေပါကိုကျပ်10သိန်းကျော်အထိပေးပြီးခက်ခက်ခဲခဲဝယ်ယူနေရတာဖြစ်လို့နောက်ဆက်တွဲရိုက်ရွှေဆက်ငှားရမ်းကတွေပါမြင့်တက်လာတာလို့ရခိုင်ပြည်နယ်ကတောင်သူတို့ကသုံးသပ်ပါရယ်မြန်မာနိုင်ငံမှာတန်ငယ်စဘာကိုအော်တိုဘာလမှာစတင်ရိုက်သိမ်းလေးရှိပြီးတက်လက်စဘာကိုတော့နိုဝင်ဘာလမှာရိတ်သိမ်းကြပါရယ်တက်ကြီးစဘာနဲ့နောက်ကျမျိုးစဘာတွေကိုဒီဇင်ဘာလမှာအပြီးသက်ရိတ်သိမ်းကြရတာဖြစ်ပါရယ်လက်တလုံးမှာအေရဝတီတိုင်းပဲခူးတိုင်းမန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းရခိုင်ပြည်နယ်ချင်းပြည်နယ်ဘက်တွေမှာရွှေဘိုပေါ်ဆန်းအပါအဝင်တက်ကြီးမျိုးစဘာဆိုင်ခင်းအများအပြားရိတ်သိမ်းဖို့ကြံရှိနေသေးတာဖြစ်ပါရယ်အချိန်မီရိတ်သိမ်းမှုမလုပ်နိုင်ရင်ပျက်စီးဆုံးရှုံးမှုတွေနဲ့အတူဆန်အထွက်နှုံးရော့ကြပြီးဈေးကွက်ပေါ်ရိုက်ခတ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြထားပါရယ်
ပြင်ပဝယ်လဲရှိနေလို့မြမပြောင်စီပြင်းမြစ်တလာပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတရုတ်ထိုင်းဗီယက်နမ်နိုင်ငံတို့နဲ့ပြောင်းတင်ဖို့ရောက်ချရေးဆိုင်ရာ MOU လက်မှတ်တချို့ရေးထိုးနိုင်ခဲ့တာကြောင့်မြမပြောင်ဆန်စီကပြင်းမြစ်တလာတာဖြစ်တယ်လို့ကုန်တယ်တွေကပြောပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာဒီဇင်ဘာ19ရက်နေ့ကဗမာပြောင်းဖူး50လိပိတ်တောင်ဝယ်တဲ့အိမ်ကို9200ကျပ်ရှမ်းပြောင်းဖူးတဲ့အိမ်ကို9400ကျပ်ရှိပြီးစီပီပြောင်းဖူးတဲ့အိမ်ကို9,300 ကနေ9,400ကျပ်အတီးတီးပေါက်ဈေးရှိနေပြီးရက်ပိုင်းတွေတဲ့အိမ်ကို900ကနေ1,000ကျပ်ကြာဈေးတက်လာတာဖြစ်ပါတယ်။ ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့အထိပြောင်းစံတစ်ပိတ်တာကို1080ကနေ1100ကျပ်ကြာပေါက်ဈေးရှိခဲ့ရတာကနေဒီဇင်ဘာ19ရက်နေ့မှာတော့တစ်ပိတ်တာကို1100ကျပ်ကနေ1139ရရှိလာပြီးရက်ပိုင်တွေတစ်ပိတ်တာကို20ကနေ30ကျပ်ကြာမြင့်တက်လာတာတွေ့ရပါတယ်။ပြင်တွင်းပြန်ထွက်ရှိမှုရဲ့65ရာခိုင်နှုန်းကထိုင်းနိုင်ငံဘက်ကတင်ပို့နေတာဖြစ်ပေမဲ့ပိုက်ပွဲတွေနဲ့လမ်းပိုင်းပြည့်စုံမှုတွေကြောင့်မြောက်တီနယ်ဆက်ကနေပြောင်းတင်ပို့မှုရွက်ချခဲ့ပြီးဈေးနှုန်းဝင်လဲကျဆင်းခဲ့ပါတယ
်။ရခိုင်ပြည်နယ်ကိုကုန်းကြောင်ရေလန်းကပါတောလာခွင့်ပိတ်ထားလို့ကုန်းစီစည်းစိမ်မှုရပ်တန့်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစလို့စစ်ကောင်စီကရခိုင်ပြည်နယ်ကိုကုန်းကြောင်ရေချောင်းကပါတောလာခွင့်ပိတ်လိုက်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်ဆက်ကုန်သွယ်မှုရပ်တန့်သွားတဲ့အပြင်ပြည်နယ်အတွင်းကထွက်ရှိတဲ့ရေထွက်ကုန်ပစ္စည်းတွေကိုရန်ကုန်ဈေးကွက်တင်ပို့ရောင်းချရမှာလဲအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။လေရင်နဲ့တင်ပို့တဲ့အခါမှာတည်ယူပို့ဆောင်ရေးဈေးကကုန်ကြောင်းနဲ့ကုန်စည်အတွက်တကီလိုကို9000ကျပ်လောက်ကျတင်ပြီးပိတ်တာနဲ့ဆိုရင်တပိတ်တာကို11960ကျပ်လောက်ကျတင်မှာဖြစ်ပါတယ်။ရေထွက်ကုန်ပစ္စည်းတည်ယူပို့ဆောင်ရေးဈေးကတော့အဲ့ဒီနှုံထားတွေထက်အနည်းငယ်ပိုပေးရမှာဖြစ်တယ်လို့ရေထွက်ကုန်ပစ္စည်းလုပ်ငန်းရှင်တဦးကပြောပါတယ်။ဒေတာရင်းတည်ယူပို့ဆောင်ရေးဈေးကလည်း73စီစီအစမတန်မြင့်တက်မှုအပေါ်လိုက်ပြီးကုန်ကြမှုကကြီးမြင့်နေတာဖြစ်ပါတယ
်။ဒီနေ့ကတော့ဒီမှာဒီမိုးရတော့လည်းနည်းနည်းဈေးတွေကတော့ကြီးနေတာကြောင့်ခဲရတော့အများကြီးရှိပါတယ်။ဘုန်းကြီးတွေကြောင့်ကနေပြီးကျွန်တော်တို့ဒီမိုးလိုင်းမရတဲ့ကလေးလေးဒီမိုးရတော့ဈေးတွေကတော့များများများများပြီးတော့မရတယ်ပေါ့ဈေးကဆံွေတဲ့ပုံတန်ဖို့တန်းကဖုန်တဖို့လားထောက်ပါလောက်တော့အဲ့လိုဖြစ်နေတယ်ဈေးတွေတော့ကျွန်တော်နေမျိုးအပစံလို့လို့ပါတော့တော့ဘာလို့လဲဒီပုံပုံကြည့်တယ်ကွာအဲ့ဒါလေးတာရှင်ကလည်းပြည့်တယ်လေနဲ့ဒီအားခိုင်အားနေပြီးဟိုရင်တရားတော့ဒီကတော့ဘုရင်ကိုပဲတင်နေရတယ်ဒီကလာတော့ဘလုံးလုံးဒီတော့ရှင်ကတော့တော်တော်အောင်ရှင်နေတယ်
ရခိုင်ပြည်နယ်ကထွက်ရှိတဲ့ရေထွက်ကုန်ပစ္စည်းတွေထဲကမှပြည်ပပုတ်ကုန်ဖြစ်တဲ့ Blood Tiger, ပဇွန်ဖြူအပါအဝင်ပြည်ကြီးငါရေပဝဲကနန်းစတဲ့ရေထွက်ကုန်တွေကိုတော့လေရင်နဲ့ရန်ကုန်ကိုတင်ပို့ရောင်းချနေကြတာဖြစ်ပါတယ်။လက်တလုံးမှာရေထွက်ကုန်ဈေးကွက်ကရန်ကုန်ဈေးကွက်တစ်ခုတည်းကိုသာအားထားနေရပြီးကျန်တဲ့နေရာတွေကလေကြောင်းတိုက်ရိုက်ပြန်တန်းတာမရှိသလိုနယ်မြေမတည်ငြိမ်မှုကြောင့်တင်ပို့နိုင်ခြင်းမရှိဘူးလို့ဆိုကြပါတယ
်။စားသုံးသူကလည်းဘုရားရှင်ရဲ့ဒီတော့မြတ်ကကြည့်တဲ့ကောင်လေးလေးကပုံပေါ်တီတီကုန်ကြီးတို့ဝေစားတာတော်တော်များများကြားချင်တော့ပေါ့။ဟိုမှလည်းပုံပေါ်တော့ဘုရားနဲ့ဘုမကြီးပေါ့အထက်ကအထက်မြန်မာလေးတွေပေါ့အဲ့ဒီလေးတွေကရှင်ပေါင်းရတဲ့ကောင်တိုင်းဘုရားမပေါ်လို့မရတော့ဘူး။အဲ့ဒီတော့ဘုရားကလည်းပုံပေါ်ရောင်းမှလည်းဒီပုံပေါ်ကဖြိုးအားမရှိဘူး
။လက်တော့ရခိုင်ပြည်နယ်မှာစက်သွန်ဒီတပိတ်သားကို4000ကျပ်အဖြူတပိတ်တာ2400ကျပ်တံမြာရီတလုံး800ကနေ1000ကျပ်မြုပ်သီးတပိတ်တာ9000ကျပ်လောက်ပေါက်ဈေးရှိနေတယ်လို့စစ်တွေဒေသခံတဦးကဆိုပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်တော် A နဲ့စစ်ကောင်စီတပ်တွေအကြားတကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့နိုဝင်ဘာ13ရက်နေ့ကစလို့ရခိုင်ပြည်နယ်ကိုဝင်ထွက်နိုင်တဲ့ရေလန်းကုန်းလန်းနှစ်ခုစလုံးကိုစစ်ကောင်စီကပိတ်ပင်ထားခဲ့တာလက်ရှိအချိန်အထိဖြစ်ပါတယ်
အခုဆက်ပြီးဒီဇင်ဘာ13ရက်ကနေ19ရက်နေ့အထိဈေးကွက်တွင်တက်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ပြည်နယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယကလာမယ့်2024နှစ်စံပိုင်းမှာမြန်မာမက်ပယ်ကိုတန်ချိန်သုံးဝယ်ယူဖို့ရှိနေတဲ့အတွက်ပြီးခဲ့တဲ့ပတ်ကလည်းမက်ပယ်ဈေးနှုန်းမြင့်တက်လာပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာဒီဇင်ဘာ12ရက်နေ့ကမက်ပယ် FAQ သဒ္ဒါကို28,950ကျပ်ဈေးမှာရှိခဲ့ပေမယ့်ဒီဇင်ဘာ16ရက်နေ့မှာတော့တဒင်ကို298,500ကျပ်တိမြင့်တက်လာပြီးဒီဇင်ဘာ19ရက်နေ့မှာတော့298,800ကျပ်တိပြည့်ကျဆင်းသွားတာကိုတွေ့ရပါတယ်။အိန္ဒိယနိုင်ငံမှာမက်ပေကဈေးကွက်လိုအပ်ချက်မြင့်ပြီးပြင်တွင်းဈေးမြင့်တက်နေတာကြောင့်ရရှိမှာတော့မြန်မာမက်ပေဈေးလည်းအသက်ပဲမှာပဲဆက်ရှိနိုင်တယ်လို့ကုမ္ပဏီတွေကခန့်မှန်းထားကြပါတယ်။
ပဲဈေးကတော့အစ်တစ်တွေပေါ်ထွက်လာပြီဖြစ်တဲ့အတွက်ဈေးကွက်ထဲမှာအရင်ကထက်ရောင်းလိုအပ်ပုံများလာပြီးဈေးတိတိတသာပြန်ကျဆင်းသွားပါတယ်။အိန္ဒိယနိုင်ငံမှာပဲဆိုင်ကကျဆင်းပြီးဈေးကွက်လိုအပ်ချက်မြင့်နေအောင်မဲ့အခြေအနေကြောင့်မြန်မာနိုင်ငံကနေပဲဈေးကုန်တန်ချိန်၄သိန်းကိုလာမယ့်ဇန်နဝါရီလအတွင်းဝယ်ယူတင်သွင်းသွားဖို့ရှိနေတယ်လို့ပဲကုန်တဲ့အတိုင်းဝိုင်းကဆိုပါတယ်။ဘရင်အောင်ကုန်စီတိုင်းဈေးကွက်မှာတော့ပြီးခဲ့တဲ့ဒီဇင်ဘာ14ရက်နေ့ကပဲဈေးကုန် Red RC အမျိုးအစားတံတန်းကို33,500ကျပ်လောက်ပေါက်ဈေးရှိခဲ့ရာကနေ ဒီဇင်ဘာ19ရက်နေ့မှာတံတန်းကို730ဝန်းကျင်အထိရောက်ရှိလာပြီးတပတ်အတွင်းတံတန်းကို730ခွဲအထိဈေးကျသွားတာတွေ့ရပါတယ်
ကျတူနီကလက်လုံးမှာဈေးခွက်ထဲအဝင်နေနေပြီမယ်အယောင်းဝယ်သွက်ပြီးဈေးမြင့်တက်လာတယ်လို့ကုမ္ပဏီတွေကပြောပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးခွက်မှာဒီဇင်ဘာ19ရက်နေ့ကငင်းချက်မိုးကျတူနီကတပိဒါကို2000ကနေ3800ကျပ်ပေါင်စီရှိပြီး900ကျပ်မြင့်တာကျတူနီကတပိဒါကို3000ကနေ4500ကျပ်အတွင်းပေါင်စီရှိနေပြီးတပိဒါကို900ကျပ်အတီးတီးဈေးမြင့်တက်လာပါတယ်ဆိုင်ဖြူချစ်သူနီကတော့တပိတာကို2000ကနေ4800ကျပ်လောက်ထိပေါက်ဈေးရှိနေပြီးတပိတာကို900ကျပ်ဈေးပြင်ကျဆင်းသွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဥဒုရာသီနဲ့အနာဂတ်ကဝါအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအမေရိကန်ရှေ့ဘက်ခံယူရန်ဘော်ကမြို့တက်တစ်ခုဟာဟာရီကိန်းမုန်တိုင်းနဲ့ရေကြီးရေလျှံမှုနဲ့ပင်လယ်ရေမြင့်တက်တာမျိုးလိုသဘာဝဘေးဒဏ်တွေကိုအန်တုဖို့ပုံစံချဆောက်လုပ်ထားပါတယ်။တမျိုးလုံးနဲ့နေစွမ်းအင်နဲ့သာလဲပတ်နေတာပါ။ကမ္ဘာပူနွေးမှုအကျိုးဆက်ကြောင့်ပိုဆိုးလာတဲ့သဘာဝဘေးဒဏ်တွေကိုကြံ့ကြံ့ခံဖို့ပြင်ဆင်ထားတဲ့ Babcock Ranch မြို့အကြောင်းကိုတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနားလောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံအရှိဘက်ကန်ယူရမော်ကတဘာဝဘေးဒဏ်ခံနိုင်အောင်စီမံကိန်းချတည်ဆောက်ထားတဲ့ Babcock Ranch မြို့တဲဟာပင်လယ်ရေမျက်နှာပြင်အထက်ပေ30မှာရှိပါတယ်။2022ခုနှစ်စက်တင်ဘာလမှာပြင်းအားအဆင့်လေးရှိတဲ့ဟာရီကိန်းမုန်တိုင်း Ian ဝင်တိုက်သွားတဲ့အခါမှာတော့စီမံကိန်းရအောင်မြင်မှုတွေကိုအထင်ရှားတွေ့မြင်ခဲ့ရပါတယ်။မြို့တီထောင်သူ Sid Kisan ကသူ့ရဲ့ရည်ရွယ်ချက်ကိုပြောခြင်းပြပါတယ်။ Do not mess with Mother Nature.
You work withမျိုးတည်ထောင်ဖို့လုပ်ငန်းစတင်ခဲ့တဲ့အချိန်မှာကျွန်တော်တို့ရလိုက်တဲ့သင်ခန်းစာကတော့သဘာဝတရားကြီးကိုဖြစ်လို့ဖြစ်စီလုပ်လို့မဖြစ်ဘူးဆိုတာပါပဲသဘာဝတရားနဲ့လိုင်လျောညီတွေ့ဆောင်ရွက်ရမှာဖြစ်ပါတယ်တစ်ပင်နေခုတ်ထွင်ရှင်းလင်းပြီးစောင့်ကျင်သလိုစောင့်လို့လည်းမဖြစ်ပါဘူးသူတို့ကိုထိန်းသိမ်းရပါမယ
်ဖက်ကော့ခရက်ချ်မြို့ပြစီမံကိန်းရေးဆွဲသူတွေကလည်းခြေရီကိုစုပ်ယူတူလောင်ပေးထားကြတဲ့ဒေသရင်းကစိတ်မြေတွေကိုမပြောက်ဖြစ်အောင်ထိန်းသိမ်းကာကွယ်ထားတာပါရေကန်တွေတဲ့ရေတွေပြည့်ရှံလာရင်စိတ်မြေတွေဖက်လှမ်းလွှဲပစ်ဖို့တဲ့စနစ်တွေကိုလည်းဖန်တီးထားပါတယ်။ဒါကြောင့်ရေကန်တွေနဲ့အလန်းတွေပေါ်မှာရေရှံလာတဲ့ဆွေးနောင်လူနေအိမ်တွေထဲတော့အေးမွေမအောင်။ Babcock Ranch with
Babcock Ranch we wanted to prove အဲဒီလိုသဘာဝဘေးဒဏ်တွေလျော့နေသွားအောင်ဘယ်လိုလုပ်ရမလဲဆိုတာမြို့ပြစီမံကိန်းရေးဆွဲသူတွေကကြံစည်တွေးဆရပါတယ်။ကျွန်တော်အတွက်တော့နီးမှန်လမ်းမှန်နဲ့စီမံကိန်းချဆောင်ရွက်ရင်ဖြစ်နိုင်တယ်ဆိုတာသက်သေပြခွင့်ရတဲ့အခွင့်အလမ်းကောင်းကြီးပါတိုးလာနေတဲ့လူဦးရေအတွက်နေစရာလည်းလိုပါတယ်။ဒါကြောင့်သဘာဝပတ်ဝန်းကျင်နဲ့ဒိုင်လီယောညီထွေဖြစ်မဲ့မြို့သစ်တစ်ခုကိုအစာကလေးကကျန်စီပြီးတိဆောက်လာခဲ့တာဖြစ်ပါတယ်
။ Babcock Ranch မြို့ဟာရေကန်တွေစိမ့်လန်းနေတဲ့မြခင်တွေ၊စပိန်လန်းတွေအပြင်တော်လန်းလေးတွေနဲ့တာယာလာတဲ့မြို့ငယ်တစ်ခုဖြစ်ပါတယ်။ Hurricane Monday တန်းကြောင့် Mississippi မှာအိမ်တလုံးဆုံးရှုံးခဲ့ပူတဲ့ Donald Bishop ကဒီကိုပြောင်းလာရတဲ့အကြောင်းကိုလို့ပြောပါတယ်။ And we had already lost a
house to a hurricane and been through Hurricane Monday ကြောင့်အရင်နေရာမှာအိမ်တလုံးဆုံးရှုံးခဲ့ရပြီးပါပြီ။ဒီမှာလည်း Hurricane Monday အတော်များများနဲ့ကြုံခဲ့ရပြီးပါပြီ။ Babcock Ranch မြို့အကြောင်းပထမဦးဆုံးစပြီးကြားဖို့တဲ့အချိန်တုန်းကဆိုရင်ဒီမှာလူတွေနေလို့တောင်မရသေးတဲ့အခြေအနေပါ။သတင်းကောင်းတွေကြောင့်ဒီကိုလာပြီးလေ့လာကြည့်တဲ့အခါမြို့ရဲ့အခြေခံအဆောက်အအုံစောက်လို့ရေးမှာငွေတွေအများကြီးသုံးထားတာကိုလည်းသိခဲ့ရပါတယ်။တိတ်ကိုအားရချင်တဲ့လို့ဒီကိုပြောင်းလာကြတာပါ။
2018ခုနှစ်ကမှစပြီးတော့ထူထောင်ခဲ့တဲ့ Babcock Ranch မြို့မှာလူဦးရေက9200သာရှိပြီးမြို့နေလူဦးရေကမကြာခင် 9000 ထိရှိလာမယ်လို့လည်းခန့်မှန်းထားပါတယ်။ As developers we create impacts
and it's our responsibility ။ပတ်ဝန်းကျင်နဲ့သဟဇာရကြမယ်မြို့တဲ့တစ်ခုကိုဖန်တီးနိုင်တယ်ဆိုတာကို Babcock Ranch ကိုနမူနာထားပြီးကျွန်တော်တို့တက်တည်ပြချင်ခဲ့တာပါ။ဒါကြောင့်လေလုပ်ငန်းသစ်အတော်များများကိုစက်တိုက်ဆောင်ရွက်ခဲ့ပါတယ်ကျွန်တော်တို့အာရုံစိုက်ခဲ့တာကသဘာဝပတ်ဝန်းကျင်ပညာရေးနဲ့စွမ်းအင်လမ်းပန်းဆက်သွယ်ရေးဤပညာကျန်းမာရေးနဲ့မုန်တိုင်းအန္တရာယ်ကနေကင်းလွတ်စေရေးစတဲ့ကိစ္စရပ်တွေဖြစ်ပါတယ် Babcock Ranch ကိုအမေရိကန်ပြည်ထောင်စုကပထမဦးဆုံးသောနေအောင်ကြီးစွမ်းအင်သုံးမြို့ဖြစ်လာစေဖို့လဲဆန္ဒရှိပါတယ
်2005ခုနှစ်မှာ Sid Kisan ရဲ့ကုမ္ပဏီကဖလော်ရီဒါပြည်နယ်တဲကမြေဧကပေါင်း 9,000 ကျော်ကိုဒေါ်လာ 3,900 နဲ့ဝယ်ယူခဲ့ပေမဲ့လည်းမြေယာအများစုကတော့သဘာဝဘေးမဲ့တောတွေအတွက်ရည်ရွယ်ထားတဲ့ဖလော်ရီဒါအစိုးရကိုပြန်ပြီးတော့အယောင်းချပေးခဲ့တာပါ ကျန်နေတဲ့မြေအေကပေါင်း1800ထောင်ဝန်းကျင်ထဲမှာသူ့ရဲ့စိတ်ကူးဖြစ်တဲ့အိမ်နွေစတိုးဆိုင်တွေနဲ့စာတင်ကျောင်းတွေပါဝင်တဲ့မြို့ငယ်တစ်ခုဖန်တီးပြီးတော့အငင်းစားတွေနဲ့ငယ်ရွယ်တဲ့မိသားစုတွေကိုဆွဲဆောင်ဖို့အကောင့်ထဲပေါ်လာခဲ့တာပါမြို့စုမှာတော့ဆိုလာပြားပေါင်း6သိန်း8တောင်းတက်ဆင်ပြီးတော့တမျိုးလုံးကိုလျှက်စစ်တအားပေးနေတဲ့အတွက်အမေရိကန်မှာတော့နေအောင်ချီဆွမ်းရင်လည်းလ န်းထားတာပါ
100,000 panels on 840 acres and during her
hurricane Ian ဝင်တိုက်တဲ့အချိန်နေရာပေါင်း140အချိန်ရှိတဲ့နေရာမှာဆူလာပြားပေါင်း9သိန်းတတ်ထားပြီးပါပြီတနအီမိုင်154လေးတိုင်ထုံးနဲ့ကျွန်တော်တို့မြို့ကိုဖြတ်သွားတာပါဆူလာပြားတစ်ချမ်းမှပြုတ်ထွက်မသွားပါဘူး Bangkok Ranch မှာကျွန်တော်တို့ဖန်တီးထားတဲ့တဘာဝပတ်ဝန်းကျင်နဲ့သဟဇာတာဖြစ်မဲ့တီတွင်ကြံစမှုတွေတကယ်အလုတ်ဖြစ်နေတယ်ဆိုတာကျွန်တော်တို့သက်သေပြကျင်တာပါ
နောက်ထပ်မြို့ခံတဦးဖြစ်တဲ့ Mary Frisbee ကလည်းအခုလိုပြောပါတယ
် We were very fortunate to be
ဒီအိမ်လေးကိုရလိုက်တာကျမတို့သိပ်ပြီးတော့ကံကောင်းပါတယ်နေစွမ်းအင်ကနေပြီးတော့လျှက်စစ်မီရတာဖြစ်တော့မီးပြတ်တာတို့အင်တာနက်မရတာတို့မျိုးတစ်ခါမှမကြုံဘူးပါဘူးအဲ့ဒီအချက်တွေကြောင့်ပဲဒီကိုပြောင်းလာတာပ
ါ Hurricane Mona Ian ကုန်းတွင်ပိုင်းဝင်လာချိန်မှာတနအီမိုင်150နှုန်းလေပြင်းတိုက်ခတ်ပြီးတော့မိုးတဲထန်စွာရွာသွန်းခဲ့တာကြောင့်ဘေးကရက်က Fort Myers မြို့မှာလူ150နီးပါးတိတ်ဆုံးခဲ့ပေမဲ့လည်း Bangkok Ranch မှာတော့ဘာမှမပျက်စီးခဲ့ပါဘူး။ Ian မုန်တိုင်းကြောင့်အခြားပြည်နယ်တွေကပျက်စီးဆုံးရှုံးမှုတန်ဖိုးဟာဒေါ်လာဘီလီယံ130ကျော်ထိရှိခဲ့တာပါ။ Florida ပြည်နယ်မှာလူဦးရေတန်း20ဝန်းကျင်ရှိပြီးတော့ကယုံရန်ဒေသတွေမှာနေထိုင်နေကြတဲ့လူဦးရေက15တန်းရှိတယ်လို့ American အစိုးရရဲ့ကယုံရန်စီမံခန့်ခွဲမှုရုံးကပြောပါတယ်။အများစုကမြေနိုင်ပိုင်းမှာနေကြတာဖြစ်တဲ့အတွက် Bangkok Ranch မြို့လိုတဘာဝပေးတံကနေလွတ်မြောက်နိုင်မှာမဟုတ်ပါဘူး။ဒါပေမဲ့လည်းကိစ္စနဲ့တဘာဝပတ်ဝန်းကျင်အရေးလှုပ်ကိုင်နေကြတဲ့အဖွဲ့အစည်းတွေကတော့မြို့တွေရွာတွေနဲ့အခြေခံအဆောက်အုံတွေတည်ဆောက်တဲ့အခါမှာရာသီဥတုပြောင်းလဲနေတာကိုကောင်းနေထည့်ပြီးတော့တီထွင်ကျန်းစာလှုပ်ကိုင်ရင်ဖြစ်နိုင်ပါတယ်လို့အကြံပြုပြောဆိုထားကြပါတယ်။ကျမနန်းလောပါ
ဂရုရာသီနဲ့အနာဂတ်ကမ္ဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ကတက်လက်ညင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ကာဇာကမ်းမြောင်ကိုအစ္စရေးရဲ့ထိုးစစ်ဆင်တိုက်ခိုက်တဲ့ပုံစံကဆန္ဒမှုအကူအညီတွေပေးရတဲ့အတွက်ကြီးမားတဲ့အဟန့်အတားတွေဖြစ်စေတဲ့တကယ့်ပြဿနာအဆင့်မှန်ဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်။ဒီဇင်ဘာ22ရက်နေ့မနေ့ကတော့စစ်ဘေးတင့်ကာဇာကမ်းမြောင်မှာအရေးပေါ်လိုအပ်နေတဲ့အကူအညီတွေချက်ချင်းပေးဖို့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှမဲခွဲအတည်ပြုခဲ့ကြပါတယ်။အခုဒီချိန်လုံခြုံရေးကောင်စီမှမဲခွဲကြတော့အမေရိကန်ကအရင်တစ်ခေါက်တုန်းကလိုဗီတိုအာဏာသုံးပယ်ချခဲ့တာမျိုးမရှိတဲ့အတွက်အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်ခင်ဗျ။ယူကရိန်းနိုင်ငံကို F-16 တိုက်လေယာဉ်18စင်းပို့ပေးဖို့စတင်ပြင်ဆင်နေပြီလို့နယ်သာလန်နိုင်ငံကဒီဇင်ဘာ22ရက်မနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်။ယူကရိန်းအတွက်စီးရဲအကူအညီတွေပေးတဲ့နေရာမှာအမေရိကန်လို့ F-16 တိုက်လေယာဉ်တွေပေးဖို့မဲ့ကိစ္စအရေးအပါဆုံးဆုံးဖြတ်ချက်ဖြစ်တယ်လို့ယာယီဝန်ကြီးချုပ်မက်ဂရူတာကလူမှုကွန်ရက်ပေါ်မှာရေးသားအသိပေးခဲ့တာဖြစ်ပါတယ်။တိုက်လေယာဉ်တွေယူကရိန်းကိုရောက်အောင်ဘယ်တော့ပို့မယ်ဆိုတာကိုတော့နယ်သာလန်ဝန်ကြီးချုပ်ကအချိန်အတိအကျမပြောခဲ့ပါဘူးခင်ဗျ။အမေရိကန်ပြည်ထောင်စုမှာအဖြစ်ကိုဗစ်ကာကွယ်ဆေးသစ်မထိုးရသေးသူတွေများနေတာကြောင့်လာမယ့်သတင်းပတ်တွေအတွင်းကိုဗစ်ရောဂါကူးစက်သူများလာနိုင်တယ်လို့အမေရိကန်ရောဂါကူးစက်မှုကာကွယ်ရေးနဲ့ထိတ်ချုပ်ရေးဌာန CDC ကတည်ပြီးလိုက်ပါတယ်။မိသားစုတွေမိတ်ဆွေတွေစုဝေးစုံတွဲစားတောက်ကြလေ့ရှိတဲ့အခုလိုခရစ်စမတ်အားလိုက်ကာလမှာကိုဗစ်ကာကွယ်ဆေးမထိုးသေးတဲ့သူတွေအများပြားရှိနေသေးတာအပြင်လောလောကူကူးကူးစက်ပြန့်နှံ့နိုင်ပုံရတဲ့ကိုဗစ်ပိုးသစ်ကြောင့်ကိုဗစ်နဲ့ယောဂပြင်းထန်တဲ့တုတ်ကွေးလိုယောဂကုသသူတွေပိုတိုးလာနိုင်တယ်လို့ကျန်းမာရေးအရာရှိတွေကသတိပေးနေတာပါအခုအသစ်ပြန့်နှံ့နေတဲ့ကိုဗစ်ပိုးဟာ JN1 လို့ခေါ်ကြပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ခြေညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့ဆက်ပိုင်းဆိုင်ရာအတန်းလွင့်အင်ဂျင်နီယာတွေကတော့ Keller Williams နဲ့ Helen Cordian တို့ဖြစ်ပါတယ် VOA American အတန်းရဲ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတူမီတာ19.5 30မိနစ်နဲ့လိုင်းလမီတာ190တို့ကနေအတန်းလွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်လေးအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ရန်လိုက်ပါThank you.
This